ရုရှားစစ်တပ်အတွက်အမေရိကန်ရဲ့အရေးပါတဲ့နည်းပညာတချို့နဲ့စစ်လက်နက်ပစ္စည်းတချို့ကိုတရားမဝင်ရယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်2ဦးနဲ့ရုရှား5ဦးကိုအမေရိကန်အစိုးရရှိနေတွေကတရားဆွဲဆိုလိုက်ပါတယ်။တရားဆွဲဆိုခံရသူ900လုံးဟာရုရှားထောင်လိုင်းရေးဌာန FSB ရဲ့ညွှန်ကြားချက်အောက်မှာလဲပတ်နေတဲ့မော်စကိုအခြေစိုက်ဆက်မှုနဲ့ပစ္စည်းကရိယာထုတ်လုပ်ရေးကုမ္ပဏီနှစ်ခုနဲ့ဆက်ဆံနေသူတွေဖြစ်ကြပါတယ်။ယူကရိန်းကိုရုရှားဝင်တိုက်ပြီးနောက်အဲ့ဒီကုမ္ပဏီနှစ်ခုဖြစ်တဲ့ Sania Engineering နဲ့ Satel LNC တို့ကိုအမေရိကန်ဘဏ္ဍာရေးနဲ့စီးပွားကူတန်းရောင်းဝယ်ရေးဌာနကအရေးယူတံခတ်ထားပါတယ်။ဒီရုရှားဆက်မှုလက်မှုကုမ္ပဏီနှစ်ခုဟာရုရှားစစ်တပ်အတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေကိုထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေဖြစ်ပါတယ်။တရားစွဲဆိုခံရတဲ့အမေရိကန်နိုင်ငံသားနှစ်ဦးဖြစ်တဲ့ New Hampshire ပြည်နယ်က LSC Bremen နဲ့ New Jersey ပြည်နယ်က Verdi Yarmolenko တို့ကိုအင်္ဂါနေ့ကဖမ်းဆီးခဲ့တယ်လို့တရားရေးဌာနကပြောပါတယ်။ Estonia နိုင်ငံမှာနေတဲ့ FSB အရာရှိဖြစ်တယ်လို့မသိငါသူ Verdi Nako ကိုနာရှန်ကိုကိုလည်းအမေရိကန်ရဲ့တောင်းဆိုအကြေအရာအက်စတိုးနီးယားအာနာဘိုင်ကပြီးခဲ့တဲ့သတင်းပတ်တည်းမှာဖမ်းဆီးခဲ့ပြီးသူ့ကိုအမေရိကန်ကိုလွှဲပြောင်းပေးမယ်လို့ဆိုပါတယ်။လောလောဆယ်3ဦးကိုဖမ်းမိထားကြောင်းနဲ့ရုရှားစစ်ပွဲကိုထောက်ခံအားပေးသူတွေကိုအမေရိကန်တရားရေးဌာနနဲ့နိုင်ငံတကာမှာအမေရိကန်လုံးဝတီးခတ်မှာမဟုတ်ဘူးလို့အမေရိကန်ရှင်းနေချုပ်မာရစ်ကာလန်ကကြေညာချက်မှာပြောဆိုထားပါတယ်။ကြံရုရှားနိုင်ငံသား4ဦးကတော့လွတ်ပြောင်းနေဆဲဖြစ်ပါတယ်။